This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးရောကနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဒီဇင်ဘာလ17ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့စီရေးသတင်းကောင်းထုတ်ချက်ကတော့မေဦးအလင်္ကာမှဖက်ကြားတင်ပြမှာဖြစ်ပါတယ်ရှင်
2024ခုနှစ်ဒီဇင်ဘာလ23ရက်နေ့မနက်ခင်းစီရီသတင်းကောင်းထုတ်ချက်များကိုတင်ပြပေးတော်မှာဖြစ်ပါတယ်။လောင်းလုံမှာစစ်သားချင်းချင်းမှိုင်းပစ်ခတ်ခဲ့တာကြောင့်တဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။တနင်္သာရီတိုင်းလောင်းလုံမြို့နယ်မှာစစ်ကောင်စီတပ်သားချင်းချင်းမှိုင်းပစ်ခတ်မှုဖြစ်ပွားခဲ့ပြီးတဦးသေဆုံးခဲ့တယ်လို့လောင်းလုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့အထံကနေသိရှိရပါတယ်။ဒီဇင်ဘာလ12ရက်နေ့မှာလောင်းလုံမြို့နယ်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီစစ်ကြောင်းကမင်းရဲရွာမှာစိုက်ကယ်စီးလာတဲ့လူငယ်အုပ်ကိုတားဆီးခဲ့ရာထွက်ပြေးခဲ့တာကြောင့်လိုက်လံပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။ထို့သောလိုက်လံပစ်ခတ်နေတဲ့စစ်ကောင်စီတပ်သားများကိုမင်းရဲရွာထဲမှာကြံနေတဲ့စစ်ကောင်စီတပ်ဖွဲ့က40မမလက်နက်ကြီးများနဲ့ပစ်ခတ်ခဲ့ရာစစ်ကောင်စီတပ်သား2ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။ပစ်ခတ်ခံရတဲ့လူငယ်အုပ်မှာလွတ်မြောက်လာခဲ့ပြီးတေဆုံးသွားတဲ့စစ်သားအလောင်းနဲ့ဒဏ်ရာရရှိသူ2ဦးကိုရာဘာပြားများတင်ဆောင်လာတဲ့ကာဒစီအားချောဆွဲပြီးဆေးရုံကိုပို့ဆောင်ခဲ့တယ်လို့သိရှိရပါတယ်။အဆိုပါစစ်ကောင်စီစစ်ကြောင်းဟာအင်အား200ကျော်နဲ့လောင်းလုံမျိုးအထက်ပိုင်းကကြေးရွာများကိုစစ်ကြောင်းထိုးနေတာဖြစ်ပြီးအရဲသားပြည်သူတချို့ဖမ်းဆီးခံရတာတွေရှိတယ်လို့သိရှိရပါတယ်ခင်ဗျာ။ဟန်လင်းပြည်မြို့ဟောင်းမှာတက်ဆွဲထားတဲ့စစ်ကောင်စီအထိုင်စခန်းကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ရာစစ်သား2ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ဒီဇင်ဘာလ12ရက်နေ့မနက်9နာရီချိန်ခန့်မှာဝက်လက်မြို့နယ်ဟန်လင်းပြည်မြို့ဟောင်းမှာတက်ဆွဲထားတဲ့အကြမ်းဖက်စစ်တပ်အထိုင်စခန်းကိုဒရုန်းနဲ့ဘုံကျတိုက်ခိုက်ခဲ့ရာစစ်သား2ဦးသေဆုံးခဲ့ကြောင်းဂျာမနီဒရုန်းတပ်ဖွဲ့မှသိရှိရပါတယ်။အဆိုပါစခန်းမှာစစ်တပ်မှအင်အား50ခန်းနဲ့တက်ဆွဲထားတာဖြစ်ပြီးတိုက်ခိုက်မှုအတွင်းအကြမ်းဖက်စစ်ကောင်စီတပ်သား2ဦးသေဆုံးခဲ့တယ်လို့သိရှိရပါတယ်။အဆိုပါတိုက်ခိုက်မှုကိုဂျာမနီဒရုန်းတပ်ဖွဲ့နဲ့မဟာမိတ်ပူးပေါင်းတပ်များကပူးပေါင်းလုံဆောင်ခဲ့ခြင်းဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။တမ33မှာထွက်လာတဲ့ကားဆက်တစီပါစစ်ကောင်စီရင်နှန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ဒီဇင်ဘာလ17ရက်နေ့မနက်9နာရီခန့်မှာသခိုင်းတိုင်းမုံရခရိုင်ချောင်းဦးမြို့နယ်တမ33မှာထွက်လာတဲ့ကားဆက်တစီပါစစ်ကောင်စီရင်နှန်းကိုမုံရမန္တလေးလမ်းပိုင်းတနေရာမှာပရိသာမိုင်းနှလုံးနဲ့မိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့BLDF တပ်ခွဲအညာမိုင်းကသတင်းထုတ်ပြန်ထားပါတယ်တိုက်ခိုက်မှုအတွင်း6စီးမြောက်စစ်ကားကိုထိမှန်ခဲ့ကစစ်ကောင်စီတပ်သား5ဦးသေဆုံးခဲ့ပြီး2ဦးဒဏ်ရာပြင်းထန်စွာရရှိခဲ့တယ်လို့ဖော်ပြထားပါတယ်မိုင်းဆွဲတိုက်ခိုက်ခံရပြီးနောက်စစ်ကောင်စီရင်နှန်းဟာလက်နက်ငယ်များနဲ့ရန်တမ်းပစ်ခတ်ခဲ့ပြီးမုံရမျိုးဘက်ကိုမောင်းနှင်သွားခဲ့တယ်လို့သိရှိရပါတယ်အဆိုပါတိုက်ခိုက်မှုကို6ဦးခြေစိုက်ပြည်သူ့ကာကွယ်ရေးတပ်ဗမာလူမျိုးရေးတပ်ဦး BLDF တပ်ခွဲအညာမိုင်းကဆောင်ရွက်ခဲ့တာဖြစ်ပြီးရဲဘော်များထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာပေါ်တာဆွဲရင်ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့မိုင်းဆွဲတိုက်ခိုက်ခံခဲ့ရပြီး3ဦးသေဆုံးက2ဦးဒဏ်ရာပြင်းထန်စွာရရှိတဲ့သတင်းကိုတင်ပြပေးကြပါမယ်ပ ပကိုးတိုင်းတာယာဝတီခရိုင်ဇီကုံမြို့နယ်မိကောက်ပင်အုပ်စုဒိုးနယ်ကျွရကိုပေါ်တာဆွဲရန်ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွဲတိုက်ခိုက်ခဲ့ရာ3ဦးသေဆုံးခဲ့တယ်လို့ BTZM GBK PDF ကသတင်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ17ရက်နေ့မနက်10:00ဝန်းကျင်မှာဇီကုံမြို့ကနေထွက်လာတဲ့စစ်ကောင်စီတပ်နဲ့ဘော်ပင်ရွာပူစောတိအဖွဲ့ဆိုင်ကယ်ရင်နှန်းကိုရှေ့ထွက်မိုင်းနဲ့စီးကြိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဖောက်ခွဲတိုက်ခိုက်မှုအပြီးအပြန်အလှန်ပစ်ခတ်ခဲ့ရာစစ်ကောင်စီနဲ့ပြည်အဖွဲ့မှတအူးနေရာမှာပင်ပွဲချင်းပြီးတေဆုံးသွားခဲ့ပြီးဒဏ်ရာပြင်းထန်ခဲ့တဲ့၄ဦးထဲမှာစေးယုံမှာနောက်ထပ်2ဦးထပ်မံတေဆုံးခဲ့တယ်လို့သိရှိရပါတယ်။အဆိုပါတိုက်ခိုက်မှုကိုတရင်3801တက်ခွဲ3နတ်စစ်တီတက်ဖွဲ့နဲ့ BTZM GBK PDF ပဲခူးရုံးမှခြေပြူတက်ဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ရှိဦးမျိုးပေါ်ရက်ွက်များကလူငယ်များကိုပေါ်တာဆွဲဖမ်းဆီးမှုများထပ်မံပြုလုပ်နေတဲ့သတင်းကိုတင်ပြပေးချင်ပါတယ်။စကိုင်းတိုင်းရှိဦးမျိုးပေါ်ရက်ွက်များမှလူငယ်များကိုစစ်ကောင်စီကစစ်မှုထမ်းဖို့အတင်းအဓမ္မပေါ်တာဆွဲဖမ်းဆီးတာတွေထပ်မံလှုပ်ဆောင်နေတယ်လို့အမေတာ PDC ကသတင်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ10ရက်နေ့မှစတင်ပြီးစစ်ကောင်စီတပ်ကရက်ွက်နေအိမ်တွေထဲအထိဝင်ရောက်ကာအတင်းအဓမ္မဖမ်းဆီးခေါ်ဆောင်တာတွေလုပ်နေတယ်လို့ဆိုပါတယ်။ရှိဦးမျိုးအောင်မင်္ဂလာရက်ွက်မှာလူငယ်ဆယ်ဦးထက်မနည်းဖမ်းဆီးခံထားရပြီ။ဘိုးအောင်ဇေယျရက်ွက်နဲ့ရှေးပီတာရက်ွက်တို့မှလည်းဝင်းရောက်ဖမ်းဆီးတာတွေပြုလုပ်ခဲ့ကလူငယ်20ဦးထက်မနည်းဖမ်းဆီးခံထားရတယ်လို့ဖော်ပြထားပါတယ်။ဖမ်းဆီးခံထားရတဲ့လူငယ်များကိုတိုင်းရင်းစေယုံနဲ့အာထကတဲ့ကျောင်းထဲမှာထိန်းသိမ်းထားပြီးစစ်တင်နှံပေးသွားဖို့ပြင်ဆင်နေတယ်လို့သိရှိရပါတယ်။အခုလိုစစ်ရှုံးနေတဲ့စစ်ကောင်စီတပ်ကမြို့ပေါ်ရှိလူငယ်များကိုပေါ်တာဆွဲဖမ်းဆီးတာတွေဇက်တိုက်ပြုလုပ်နေတာကြောင့်လူငယ်လူရွယ်များဂရုစိုက်ရှောင်ကျဉ်ကြဖို့ကိုလည်းအသိပေးထားပါတယ်ခင်ဗျာ။စင်ကူးမြို့နယ်အတွင်းရှိစစ်ဘေးရှောင်ပြည်သူများထံသို့စံစီအဝတ်ထည်များနဲ့အခြားသုံးဆောင်ပစ္စည်းများတွားရောက်လှူဒန်းပေးအပ်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။မန္တလေးတိုင်းဒေသကြီးစင်ကူးမြို့နယ်အတွင်းရှိစစ်ဘေးရှောင်ပြည်သူများထံသို့စံစီအဝတ်ထည်များနဲ့အခြားသုံးဆောင်ပစ္စည်းများကိုတွားရောက်လှူဒန်းပေးအပ်ခဲ့တယ်လို့ဒီဇင်ဘာလ12ရက်နေ့မှာပြည်သူ့ကာကွယ်ရေးတပ်မတော်တရင်အမှန်1222ကသတင်းထုတ်ပြန်ဖော်ပြထားပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်1222မှာပြည်သူများရဲ့လိုအပ်ချက်များကိုအစဉ်အမြဲကူညီပံ့ပိုးနိုင်ရန်ကြိုးစားလျက်ရှိပြီးစစ်ဘေးရှောင်ပြည်သူများထံသို့ထပ်မံလှူဒန်းပေးဖို့နိုင်မှုအတွက်စီစဉ်ဆောင်ရွက်နေတယ်လို့ဆိုပါရခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှေတို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ကပါ
Video NUG ရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုတော့ຫນွေဦးမှမှတင်ပြပေးတော့မှာဖြစ်ပါတယ်ရှင်
။မင်္ဂလာမနက်ခင်းပါ။2024ခုနှစ်ဒီဇင်ဘာလ23ရက် Radio NUG မနက်ခင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမှမှပြည်သူ့အုပ်ချုပ်ရေးဖွဲ့များဥပဒေချိုးဖောက်မှုများရှိလျက်ပြပြသားသားအေးအေးယူဆောင်ရွက်ရန်ပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့အကြောင်းအရာကိုဥစွာတင်ပြပေးပါမယ်။တချို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့များဥပဒေချိုးဖောက်မှုရှိရင်ပြပြသားသားအေးအေးယူဆောင်ရွက်ဖို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝဲခိုင်တန်းကဒီဇင်ဘာလ12ရက်မြို့သားညညွေးအစိုးရဂျာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအစည်းအဝေးအမှတ်စဉ်55မြင်းဆောင်2024ကျင်းပရာမှာပြောပါရယ်တော်လင်းကာလအုပ်ချုပ်ရေးအကောင့်ထဲဖော်ဒီမှာဘယ်လိုမှပြီးပြည့်စုံနိုင်မှာမဟုတ်တာကြောင့်လုတ်ခဲ့သည်များကိုပြည်သူကိုအသိပေးဖို့လိုသလိုစိန်ခေါ်မှုတွေရှိကြောင်းလည်းရိုးရိုးသားသားဝန်ခံပြောကြရန်ပြည်သူအုပ်ချုပ်ရေးအဖွဲ့များ၏လုံမှားကင်မှကိစ္စတွေရှိရင်ဒေချာလေးလာသုံးသပ်ပြီးလိုအပ်တာတွေဖြည့်ဆည်းဆောင်ရွက်ကြဖို့တာဝန်ရှိသလိုတချို့ပြည်သူအုပ်ချုပ်ရေးအဖွဲ့များ၏လုံလုံကျူးကျူးမူဝါဒနဲ့အညီမလုံဆောင်မှုများဥပဒေချိုးဖောက်မှုများရှိလျက်ပြပြသားသားရေးယူဆောင်ရွက်ရန်ဝန်ကြီးချုပ်ကပြောပါရယ်ဆက်လက်ပြီးတရားလာကြတဲ့ဂျာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအဖွဲ့ဝင်များမှ54မြင်းဆောင်2024တွင်ချမှတ်ထားတဲ့ရှစ်လုပ်ငန်းစဉ်များနဲ့ပတ်သက်ပြီးပြည်စည်းမှုအခြေအနေများနဲ့ဆက်လက်ဆောင်ရွက်ရန်ကြံ့ရှိနေတဲ့လုပ်ငန်းစဉ်တွေကိုချပြရှင်းလင်းပြီးတရားလာကြတဲ့ဝန်ကြီးဌာနရဲ့တာဝန်ရှိသူများမှလုပ်ငန်းဆောင်ရွက်ချက်များကိုအကျယ်တဝင့်ဆွေးနွေးခဲ့ကြပါရယ်ဇီဝေးတို့ပြည်ထောင်စုဝန်ကြီးချုပ်မိုင်ဝင်းခိုင်တန်းမှဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယပြည်ထောင်စုဝန်ကြီးများမြေရန်တွဲဝင်များတွဲဘက်မြေရန်တွဲဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြတယ်လို့သတင်းရရှိပါရရှင်။ ICJ တရားရုံးတွင်မြန်မာနိုင်ငံကိုတရားစွဲထားသောတရားလိုခံမိရဘက်မှကွန်ဂိုနဲ့အိုင်ယာလန်နိုင်ငံတို့ပါဝင်လာတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ကမ္ဘာကူလသမဂ္ဂ၏ပြည်ပဆိုင်ရာတရားရုံး ICJ တွင်မြန်မာနိုင်ငံကိုရိုဟင်ဂျာလူမျိုးတို့တပ်ဖြတ်မှုဖြင့်တရားစွဲထားသောတရားလိုခံမိရနိုင်ငံဘက်မှကွန်ဂိုနဲ့အိုင်ယာလန်နိုင်ငံတို့ကပါပါဝင်ရန်လျှောက်ထားနေပြီဖြစ်ပြီးခံမိရနဲ့အတူရပ်တည်သောနိုင်ငံပေါင်း10ခုရှိလာကြောင်းသိရပါဗျ။ဒီဇင်ဘာလ17ရက်နေ့တွင်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ DRC ကတရားလိုဂမ်ဘီယာဘက်မှရက်တီပါဝင်ရန် Article 63ရရှောက်ထားလာကြောင်း ICJ တရားရုံးကသတင်းထုတ်ပြန်ထားသလို Ireland ဆိုရကလည်း ICJ တရားရုံးရောက်ရှိနေတဲ့ဂမ်ဘီယာနဲ့မြန်မာအမှုတွင်ဂမ်ဘီယာဘက်မှချောင်းဝင်ပါဝင်ဆွတ်ဖက်မိဖြစ်ကြောင်း Ireland ဆိုရဘက်ကသတင်းထုတ်ပြန်ထားပါတယ်။တရားလိုဂမ်ဘီယာနိုင်ငံဘက်မှကနေဒါ၊ဒိန်းမတ်၊ပြင်သစ်၊ဂျာမနီ၊ Netherlands ၊ Britain ၊ Slovenia နဲ့ Maldives ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ DRC နဲ့ Ireland စုစုပေါင်းပြည်ပနိုင်ငံပေါင်း၁၀ခုရှိလာမှဖြစ်ပါတယ်။၂၀၂၂ခုနှစ်ဇူလိုင်လတွင်လူမျိုးတုံးတပ်ဖြတ်မှုဆန်ရတရားစွဲမှုအပေါ်မြမအိကန်ကွက်ချက်ကိုကမ္ဘာတရားရုံးကပယ်ချခဲ့ပြီးအမှုကိုဆက်လက်ကြားနာစစ်ဆေးနေဆဲဖြစ်ပါတယ်ရှင်။စီးရဲတင်မာမှုနဲ့နည်းမြေအခြေအနေရလာရောက်ဆက်သွဲသောလူငယ်တိုင်းအားရာနှုန်းပြည့်ကက်တင်ပေးနိုင်ခြင်းမရှိတော့လဲ။ကက်တင်နိုင်မည့်အခွင့်အရေးရှိပါကတအူးကိုပင်ဖြစ်စေကောင်းဆုံးကြိုးစားကက်တင်ပေးသွားမယ်ဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ပြည်သူရင်ခွင်အနေနဲ့စီးရဲတင်မာမှုနဲ့နည်းမြေအခြေအနေရလာရောက်ဆက်သွဲသောလူငယ်တိုင်းအားရာနှုန်းပြည့်ကက်တင်ပေးနိုင်ခြင်းမရှိပေမဲ့ကက်တင်နိုင်မည့်အခွင့်အရေးရှိပါက၎င်းတို့အနက်တအူးကိုပင်ဖြစ်စေကောင်းဆုံးကြိုးစားကက်တင်ပေးသွားမှာဖြစ်ကြောင်းအသိပေးကြေညာထားပါတယ်။မြန်မာနိုင်ငံတဝက်လုံးမှာဆစ်ရှုံးနေတဲ့စစ်ကောင်စီကလူငယ်များကိုရုပ်ပြက်ဆင်ပြက်မတရားစုဆောင်းဖမ်းဆီးပြီးစစ်မှုထမ်းစေသည့်ဖြစ်စဉ်များမြင့်တက်လျက်ရှိပြီးမတရားစစ်မှုထမ်းစုဆောင်းခံရသူများနဲ့ပြည်သူရင်ခွင်တို့လာရောက်ဆက်သွယ်အကူအညီတောင်းခံမှုကြောင့်မြို့သားညီညီအစိုးရလာအောက်ခံတပ်ရင်းတပ်ဖွဲ့များ EOS များနဲ့မိဘတော်လိုင်းဖွဲ့စည်းများပူးပေါင်းပြီးခေါ်ထုတ်ကယ်ဆယ်ခဲ့သောမတရားစစ်မှုထမ်းစုဆောင်းခံရသူများတွင်တပ်မပြေသောကလေးငယ်များထိပါဝင်နေသည်ကိုပင်စိတ်ထိခိုက်ပွေတွေ့ရှိရတယ်လို့ဖော်ပြထားပါတယ်။ပြည်သူလူထုများစုသည်မိမိတို့ရင်သွေးများပါဝင်ချစ်ခင်တန်ဖိုးထားရသူများအားစစ်ကောင်စီတပ်ကမတရားစုဆောင်းဖမ်းဆီးသွားတော့လဲမြည်သည့်ဖွဲ့စည်းသူဆက်သွယ်တိုင်ပင်ရမည်ကိုမသိတော့ကြောင်းကတိပေးနိုင်သောအခြေအနေတွင်ရှိသည့်လူငယ်များစွာတို့သည်စစ်ကောင်စီယူနီဖောင်းများဝတ်ဆင်လျက်ဖြင့်အကြောင်းမဲ့သိခါမဲစွာသက်ဆုံးရှုံးနေရတာကြောင့်မတရားစစ်မှုထမ်းစုဆောင်းခံရသူများသည်ကိုယ်တိုင်ဖြစ်စေမိသားစုဝင်များမှတဆင့်ဖြစ်စေယင်းသည့်သူမိတ်ဆွေများမှတဆင့်ဖြစ်စေပြည်သူရင်ခွင်တို့လာရောက်ဆက်သွယ်တိုင်ပင်နိုင်ပြီးစစ်ကောင်စီတပ်အားလက်နက်ဖြင့်ဖြစ်စေလက်နက်မဲ့ဖြင့်ဖြစ်စေစွန့်ခွာနိုင်ရေးကူညီဆောင်ရွက်ပေးမည်ဖြစ်ကြောင်းအသိပေးထားပါတယ်ရှင်။ထိုင်းမြန်မာနယ်စပ်ရောက် CDM စစ်သားရဲမိသားစုများကိုပြည်သူပန်းနိုင်မှရိတ်ခါကုန်ကြစေတမိုးစုစုပေါင်း73,000ခန့်ရိတ်ခါထောက်ပံ့တဲ့တဲ့ရင်ကိုလည်းတင်ပြပေးချင်ပါသေးတယ်။ထိုင်းမြန်မာနယ်စပ်ရောက် CDM စစ်သားရဲမိသားစုတွေကိုပြည်သူပန်းနိုင်ကနေရိတ်ခါကုန်ကြစေတမိုးစုစုပေါင်း73,000ခန့်ရိတ်ခါထောက်ပံ့ခဲ့တယ်လို့ဒီဇင်ဘာလ12ရက်မှာပြည်သူပန်းနိုင်ကအသိပေးဆိုထားပါတယ်။ပြည်သူနှင့်ယုံကြည်ရက်ဒီလျက်ဘဝတစ်ကိုတည်ဆောက်နေကြသည့် CDM စစ်သားရဲများကိုပြည်သူပန်းနိုင်မှတက်နိုင်ဆုံးကူညီပေးလျက်ရှိရာချိန်ကရိတ်ခါအထောက်ပံ့များကိုလည်းဒေသအသီးသီးမှ CDM စစ်သားရဲများထံလာစဉ်လှည့်ကြပေးဖို့ကူညီနေပါတယ်လို့ဆိုပါတယ်။ချိန်ကရိတ်ခါထောက်ပံ့မှုအတွက်ရှောက်ထားလာသည့်ထိုင်းမြန်မာနယ်စပ်တပ်ခရိုင်အတွင်းမှ CDM စစ်သားရဲမိသားစု88စုအား35ကီလို45လီတာနဲ့5တစ်တာတကက်စီကို၎င်းတဦးထင်းနေထိုင်သူ23ဦးအား35ကီလိုနဲ့5တစ်တာတကက်စီကို၎င်း2024နိုဝင်ဘာလအတွင်းကထောက်ပံ့ပေးနိုင်ခဲ့ပါတယ်။ရိတ်ခါကုန်ကြစည်တမိုးစုစုပေါင်း73,000ခန့်ကိုကူညီပေးနိုင်ခဲ့တယ်လို့သိရပါတယ်ရှင်။ရုပ်ပိုင်းအန်တီမအီမန်ချက်သည်မြမပြည်သူ55သန်းလုံးလလန်းမိနိုင်နဲ့နာဂတ်ဤပညာပြားဖြင့်ဗန္နာယီဝန်ဆောင်မှုကိုလဲကူချုံမွေစာပံ့ပိုးပေးရန်ဆိုတဲ့အကြောင်းအရာကိုဆက်လက်တင်ပြပေးပါမယ်။ရုပ်ပိုင်းအန်တီမအီမန်ချက်သည်မြမပြည်သူ55သန်းလုံးလလန်းမိနိုင်နဲ့နာဂတ်ဤပညာများနဲ့ဗန္နာယီဝန်ဆောင်မှုကိုလဲကူချုံမွေစာပံ့ပိုးပေးရန်ဖြစ်တယ်လို့ဒီဇင်ဘာလ12ရက်မှာရုပ်ဖွံ့ဖြိုးရေးပိုင်ရဲ့ CEO Mr. Kelvin ကတည်ပေးကြေညာပါတယ်။ ICO Round 2အတခက်နဲ့ယုံကြည်အားပေးမှုကိုလေးစားသောအဖြစ်ကျွန်တော်တို့ပြည်သူတစ်နာဆက်ဆံရေးအရာရှိ RM များမှတဆင့်တိုကီအမစာများ၏စရင်ဖြစ်ကိုင်ညီနိုင်မိကာလာကိုဒီဇင်ဘာလ17ရက်နေ့အထိတိုးမြင့်ခွင့်ပြုခဲ့ပါတယ်။အားလုံးပါဝင်ခွင့်ရရှိစေဖို့ထောက်ရှုလေးပေးလို့ရဲ့ဆုံးဖြတ်ခဲ့ခြင်းလည်းဖြစ်ပါတယ်။ဒီဇင်ဘာ17ရက်နေ့နောက်ဆုံးပိတ်အချိန်ထိစုရှယ်ယာရင်းနှီးမှုစုစုပေါင်းခန့်မှန်းခြေ American Dollar 73.4 သန်းသို့ရောက်ရှိခဲ့ပြီလို့အသိပေးအပ်ပါတယ်။ SDB New Bank ကငွေကြေးဆိုင်ရာဖွဲ့စည်းတစ်ခုထက်သာလွန်နေသည်မှာမြန်မာနိုင်ငံ၏ပထမဆုံးနှင့်တခုတည်းသောကမ္ဘာစစ်မီဗန္နာယီနည်းပညာ GHz နှစ်ကိုဂုဏ်ယူစွာဦးဆောင်ရည်တည်နေခြင်းဖြစ်ပါတယ်။ရူဘိန်အန်တီမအီမန်ချက်သည်မြမပြည်သူ55သန်းလုံးလလန်းမိနိုင်နဲ့နာဂတ်ဤပညာများဖြင့်ဗန်နိုင်းဝန်ဆောင်မှုကိုရွယ်ကူချောမွေ့စွာပံ့ပိုးပေးရန်ဖြစ်ပါတယ်လို့ဆိုပါတယ်။မြန်မာနိုင်ငံ၏လူသားချင်းစာနာထောက်ထားမှုနဲ့စီးပွားရေးဖွံ့ဖြိုးမှုကိုပံ့ပိုးပေးရန်လက်ရှိနဲ့နာဂတ်မျိုးဆက်များဘုံချိုးသက်ဆိုင်သူအလုံးအတွက်နောက်ဆုံးမော်နီပညာများမှတဆင့်ဗန်နိုင်းဝန်ဆောင်မှုများနဲ့ရွေးရှည်တည်မြဲသောတံမိုးကိုဖန်တီးပေးအပ်နိုင်ရန်အထူးအာရုံစိုက်ဆောင်ရွက်သွားမယ်လို့ရွေးဦးဖွံ့ဖြိုးရေးဘဏ်ရဲ့ CEO Mr. Kelvin ကထပ်လောင်းဆိုထားပါတယ်ရှင်။ မြန်မာနိုင်ငံထိုင်းတန်ယုံကဤဗီဇာစနစ်တို့ပြောင်းလဲသတ်မှတ်မဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။မြန်မာနိုင်ငံထိုင်းတန်ယုံကဤဗီဇာစနစ်တို့ပြောင်းလဲသတ်မှတ်မှာဖြစ်ကြောင်းအကြံတင်အသိပေးကြေညာပါရယ်။မြန်မာနိုင်ငံထိုင်းတန်ယုံကဇန်နဝါရီ၁ရက်နေ့မှစတင်ပြီးဤဗီဇာစနစ်တို့ပြောင်းလဲသတ်မှတ်မည်ဖြစ်ကြောင်းဒီဇင်ဘာ၁၂ရက်တရားဝင်ကြေညာလိုက်ပါရယ်။ဒီစနစ်ကို2025ခုနှစ်ဇန်နဝါရီ၁ရက်နေ့ကစတင်မှာဖြစ်ကဗီဇာလျှောက်ထားသူများအနေနဲ့ဆရာစာတမ်းများကိုင်းဆောင်ကရုံးတို့လာရောက်ရမလို့တော့ကြောင့်အသိပေးဖော်ပြပါရယ်။တန်ယုံသူငယ်ကိုတော့ဗီဇာတင်ပြီးတန်ယုံကိုဝေလာသွင်းရမှာဖြစ်ပြီးဒီဇင်ဘာ25ရက်နေ့ကနေ30ရက်ထိဤဗီဇာစနစ်ပြောင်းလဲဖို့ပြင်ဆင်ရန်အတွက်ဗီဇာလျှောက်လွန်လက်ခံခြင်းကိုရည်နာထားပါမည်ဖြစ်ကြောင်းကြေညာထားပါရရှင်။စကိုင်းမှာ73လအတွင်းရက်သား900ကျော်သေဆုံးတဲ့သတင်းကိုလည်းတင်ပြပေးပါအောင်မယ်။စကိုင်းတိုင်းမှာချမ်းဖတ်မှုတွေကြောင့်2023ဇူလိုင်မှာ2024ဩဂုတ်လအထိရက်သား958ဦးသေဆုံးပြီး1119ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ Data for Myanmar ကဒီဇင်ဘာ12ရက်မှာထုတ်ပြန်ထားပါတယ်။73လတာကာလအတွင်းစစ်ကောင်စီတပ်ကြောင့်သေဆုံးသူ689ဦး၊တော်လင်းအဖွဲ့တွေကြောင့်152ဦးနဲ့နှစ်ဖက်တိုက်ပွဲတွင်သေဆုံးခြင်း၊ရပ်သားချင်းချင်းနဲ့ရာဇဝတ်ကိုင်းတွေကြောင့်သေဆုံးခြင်းနဲ့ခြားကျူးလူမှုတွေကြောင့်119ဦးသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။သေဆုံးမှုရဲ့93ရာခိုင်နှုန်းဟာရပ်သားတွေကိုပစ်မှတ်ထားတပ်ဖြတ်တာနဲ့လက်နက်ကြီး drone မိုင်းနဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်ဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။စကိုင်းတိုင်းမှာခရိုင်ပေါင်း73ခုရှိတဲ့အထက်ကမုံရွာခရိုင်၊ရွှေဘိုခရိုင်စကိုင်းခိုင်နဲ့ကလေးခိုင်တို့မှာရက်သားသေးဆုံးမှုအများဆုံးဖြစ်ပြီးထိခိုက်သေးဆုံးမှုရဲ့35ရာခိုင်နှုန်းဟာကလေးတငယ်နဲ့မြို့သမီးတွေဖြစ်တယ်လို့ဖော်ပြထားပါတယ်။ရက်သားထိခိုက်မှုတွေဟာလက်နက်ကိုင်ဖွဲ့စည်းတွေရဲ့စီးရဲခြင်းဝင်လိုက်နာမှုအားနေတာ၊ရက်သားနဲ့လက်နက်ကိုင်မခွဲခြားဘဲပစ်ခတ်တိုက်ခိုက်တာနဲ့ရက်သားထိခိုက်မှုနဲ့အောင်ကြိုတင်ကာကွယ်ပေးမှုအားနေတာတွေကြောင့်လို့ဆိုပါတယ်။လက်နက်ကိုင်ဖွဲ့စည်းတွေနဲ့ရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေရပြီးနိုင်ငံတကာနဲ့ရက်ဘက်ဖွဲ့စည်းတွေကလည်းစစ်ပွဲပြိပခါအတွက်ရက်သားထိခိုက်မှုရောနေအောင်ပညာပေးတာတွေလှုံ့ဆော်မှုတိုက်တွန်းထားပါတယ်ရှင်။ရှမ်းပြည်နယ်မှာချမ်းမတ်စီအုပ်စုကြောင့်မျိုးသမီး28ဦးနဲ့မျိုးသား19ဦးစုစုပေါင်း46ဦးသေဆုံးခဲ့ပြီးအသက်18နှစ်အရွယ်ကလေးငယ်၄ဦးနဲ့အသက်60နှစ်အထက်သေဆုံးသူ3ဦးပါဝင်တဲ့သတင်းကိုလည်းတင်ပြပေးပါမယ်။နိုင်ငံကျင်းသားများကုညီဆောင်ရှောက်ရေးတင်မှာကောက်ယူထားတဲ့သတင်းချက်လက်တွေရ2024ခုနှစ်စက်တင်ဘာလ1ရက်နေ့မှာဒီဇင်ဘာလ12ရက်နေ့အထိရှမ်းပြည်နယ်၌ချမ်းမတ်စီအုပ်စုကြောင့်မျိုးသမီး28ဦးနဲ့မျိုးသား19ဦးစုစုပေါင်း46ဦးသေဆုံးခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပါတယ်။ဇူပိုင်ရဲ့အတွက်တွင်အသက်18နှစ်အရွယ်ကလေးငယ်၄ဦးနဲ့အသက်60နှစ်အထက်သေဆုံးသူ3ဦးပါဝင်ကစူပါ46ဦးနဲ့သေဆုံးရသည့်အကြောင်းရင်းနေနဲ့38ဦးမှာစေအုပ်စုရဲ့လေချောင်းဖြင့်တိုက်ခတ်မှုကြောင့်အများဆုံးသေဆုံးခဲ့ပြီး78ဦးမှာလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်သေဆုံးခဲ့ရပါတယ်။ဒီဇင်ဘာလ2ရက်နေ့နနက်10နာရီဝန်းကျင်ကတွင်ရှမ်းပြည်နယ်စီဆိုင်မြို့နယ်နောင်ရင်ကျေးရွာကိုဂျမတ်စေအုပ်စုနဲ့၎င်းရဲ့လက်အောက်ခံပအိုးပြည်သူစစ် PNO တို့မှဒရုန်းဖြင့်ပုံကျဲတိုက်ခတ်ခဲ့သောကြောင့်တောင်ရချန်နယ်တွင်ပျောက်မှုချုပ်နေသည့်မိသားစုဝင်3ဦးကိုထိမှန်ကမျိုးသားဖြစ်သူခွန်ငယ်လေးမှထိခိုက်ဒဏ်ရာရခဲ့ပြီး၎င်းရဲ့ဇနီးဖြစ်သူမနန်းထွေးနဲ့ကလင်ငယ်တို့တို့မှဘုံစားထိမှန်ပြီးနေရာမှာပဲသေဆုံးခဲ့ရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော်လည်ရေးကြပြမှာတော့တီယိုဇော်ရေးသားထားတဲ့ခီးအဆုံးထိရှောင်မြည်သူများလို့အမည်ရတဲ့ကြပြကိုလွတ်လပ်နေဦးကခန်းစားရွတ်ဖတ်ထားပါတယ်ရှင်
။ခီးအဆုံးထိရှောင်မဲ့သူများခဏခဏပြီးခံဘူးကြတဲ့ဘဲတတဝါတွေကအထက်ထက်ရောင်းတက်ခဲ့ကြတယ်လေ။ခွင့်လွတ်ဖို့အပြန်ပြန်ကြံစီဘူးကြတယ်။ခွင့်လွတ်လို့မရအောင်ဘယ်မိစ္ဆာတွေကရုပ်မှာရက်ဆက်ပြခဲ့တယ်။နာဇီဖက်စစ်တွေအကြောင်းကိုမမေ့ပြောက်ကြဘူး။ကဘာကြီးကခဏခဏအထက်ထက်တတိပေးနေစေ။ခံစားတတ်တဲ့နှလုံးသားစဉ်းစားတတ်တဲ့အုံနောက်များအတွက်နာဇီလက်သစ်တွေကိုမေ့ပြောက်ပြစ်ပါလို့လာလာပြီးနားမချနိုင်။မာစီဒီကာနဲ့အလဲအထက်လှုပ်မေ့ပြောက်တတ်ကြမဲ့သူတွေမှမဟုတ်တာ။စူးစမ်းပြီးမေ့ပြစ်လိုက်တော့ဆိုပြီးကိုငှက်တချင်းနဲ့လဲလာလာရောမချကြနေဒီမျိုးဆက်တွေကအသက်ခံတာတည်နေသေး၍အမောင်ခစ်ရဲ့အိမ်မက်ဆိုးတွေကိုမမေ့ပြစ်ဖို့ကြိုးစားဆွဲချက်မတင်နိုင်တော့တဲ့သူတွေကိုစားညှော်လင့်ချက်ကြီးကြီးမားမားလက်ဆင့်ကန်ဆက်ပြီးထားသွားကြမယ်
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီး AMH ကနေတင်ဆက်ထားတဲ့ Fight for Future လို့အမည်ရတဲ့တော်လန်ရေးတဂီတာတစ်ပုဒ်ကိုနားဆင်ရမှာဖြစ်ပါတယ်။
မရတဲ့ညတွေကြာမောချက်မှုပိတ်ဖို့ငါတို့ရဲ့လွတ်လပ်မှုများမင်းတို့ကြောက်စိတ်တော့ဒါဒါမှဆိုပါတော့နေအသက်နေကတိတ်ဆုံးပြည့်ချွေးသမျက်မျက်စာရှင်နဲ့လူတီအောင်ချိတ်ကုန်Don't get me wrong, yeah, what they call you need to be honest with me, so they tweak at the army, then no me start to jump on it. I'm not letting you see, oh, some more, you don't win, 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 you don't win
Ring ground cooking site, Lee ground by Kudina, a brown tank cooking, Daikai Castle, Pride Lu, Tirabari, Posai Galaton, Araka Saiti Rodi Anina, Ningyu Hamra, Posai San Nankari at Brown, Demaha Shansha, Han Shani, Bubong Tosai San Nankari Lu, Eiga Subari, Desai San Rima, Saite Paga, Liranga Se Ata, the Son Nankari, Utidam Roga, Amazinga Saisanri, Gweke Mutana Show, Saka Kamu, Bomu Show to Retrain, Saka Kamu E, Gori Ara. Rashi Bogri, Wilang on Apawa, Arashi, Agre, Saiti, Amram Rana, RSO, ARSA, ARNA, Saiteka, Tanlian Pitari, Islamic Aswara, Saitwi Grat Laneka, Depo Montego, Dongbe, Apri, Pansi Rami Kari, Abram, Laneke and Dina, Saitathon Asang, Basi, Dingsi Rami Kari, Lo, Topren Tabari, Salabi, Lu Aquari, Shopa Montego, Amrenso Red Tempo Ada, Saikang Zero, ICC, Pamaran Topremana, Shasha, Areyu Sang. ရောက်ဖို့ထုတ်ပြန်ရေးတထောင်းကိုတောင်းစားပေးပါမယ်လူအခွင့်အရေးရှုဖောင်းမှုတွေကိုအမရန်ဆုံးရက်တန်ဖို့အတွက်အာနာသိန်းဆိုင်ကောင်စီကိုနိုင်ငံတကာရာဇဝဲခုံရုံး ICC ကဖေဝါရီ အခရိခန်လူအခွန်ရီကိုကနေအထိရှိုးဖောက်ခန်နေရပြီးအာနာသိန်းဆိုင်ကောင်စီ၏လေးနိုင်အောင်ရှုံးမကလာတော့လူအခွန်ရီရှိုးဖောက်မှုနှုန်းပိုပြီးရင်ရတာလာနေကနာပြည်သူလူထုတိအပေါ်အာနာသိန်းဆိုင်ကောင်စီသောနင်းမျိုးစုံနာနိုင်ငံတကာလူအခွန်ရီတီကိုအများဆုံးရှိုးဖောက်နေရလက်နက်ကန်တဲပွဲပြိုက်ပြီးလူဖော်ပြထားပါရီအာနာသိန်းဆိုင်ကောင်စီသောပြည်သူလူထုတိကိုစိုက်တိုက်လျင်နာလီဂရောင်းတိုက်ခိုက်ရေးစနိုက်ဖရာဗ တားအမောင်ရှာတိုက်ခိုက်ခရန်တီကိုနင်းဆိုင်ပေါ်ပေါ်ထထဆာလာပြည်ကကျူးလွန်ရှိုးဖောက်လို့ရှိနေတဲ့ ground ကိုထောက်ပြန်ထားပါရယ်ဆာလာပြည်ကမြန်မာနိုင်ငံ၏ Low Aquarium အခရေနေစောဆိုရင်ဖွေရာ Friday Sea Friday လို့ Norway သံရုံးထောက်ပြန်ရတဲ့တောင်းကိုတောင်းစားပေးပါမယ်မြန်မာနိုင်ငံ၏ Low Aquarium အခရေနေစောဆိုရင်ဖွေရာ Friday Sea Friday လို့ Norway သံရုံး brand ကဒီဇင်ဘာလ10ရက်အပရီဘေးဆိုင်ရာ Low Aquarium မှာပေါ်ပြလိုက်ပါရယ်ကနေကြားရောက်ရဲ့အပရီဘေးဆိုင်ရာ Low Aquarium Raining Raccoon Night Song Bowl Friday Our Rise Our Future Right Now A Time Marine Shemana Taramrata Brigade Along Power Nairi Kabar Green Pride Polari Groupen Brigade Swenlwen Anaina Khenkhari Luti Go Gong Bru Lai Bari Myanmar Nangay E Lu Aquarium Akrein Ni So Soaring Phuera Friday Sea Pride Bari Lu So Bari 2020 February La Ga Sa Taw Mana Pomo Soro Lari Lu Aquarium Show Phaw Mu Ti So Pretu Di Go Green Mare Akha Akhetina Nin Re Swen Khwa Mu Ti Amra Green Pride ဒီခါပြေပဒီပခမာလေးသားဆိုင်ရလူတီအလုံးစောအပိပိဆိုင်ရာဥပဒေနာလူအခွန်အရေးဆင်နှုတ်တီကိုအပိအဝလိုင်းနာဖို့အရေးကြီးလေလို့ဆိုပါရယ်ဆလာပိကမြန်မာနိုင်ငံကလူအခွန်ရေးလှုပ်ရှားရလူဆလိုက်မန်ဟာလီယန်ကဘာလုံးဆိုင်ရာလူအခွန်ရေးကာကွယ်သူစုကိုအမေရိကန်နိုင်ငံခရီးဝင်ကြီးအန်တိုနီဘလန်ကန်ထံကရရှိခရီးတရုံးကိုတောင်းစားပေးပါမယ်မြန်မာနိုင်ငံကလူအခွန်ရေးလှုပ်ရှားရလူဆလိုက်မန်ဟာလီယန်ဟာကဘာလုံးဆိုင်ရာလူအခွန်အရေးကာကွယ်ရလူစုကိုအမေရိကန်နိုင်ငံခရီးဝင်ကြီးအန်တိုနီဘလန်ကန်ထံကနေပြီးကြရရှိခဲ့ပါရယ်ဒီဇင်ဘာ10ရက်မှာအမေရိကန်နိုင်ငံခရီးဝင်ကြီးဌာနကတရဝန်တထွန်ထုတ်ပြန်ခဲ့ပါရယ်မြန်မာနိုင်ငံကလူအခွန်အရေးလှုပ်ရှားရလူဆလိုက်မန်ဟာလရန်ဆိုနိုင်ငံခရီးဝင်ကြီးဌာန၏ကဘာလုံးဆိုင်ရာလူအခွန်အရေးကာကွယ်ရလူစုတိထေကတခုကိုနိုင်ငံခရီးဝင်ကြီးအန်တိုနီဘလန်ကန်ထံကနေပြီးကြရရှိခဲ့ရလို့ဖော်ပြပါရယ်2024ခု၌လူအခွန်အရေးကာကွယ်ဆောင်ရှောက်ရလူတိစုပြီးပွဲအခမ်းအနားမှာလူအခွန်ကာကွယ်ရေးလူရှိုက်ဦးကိုအမေရိကန်နိုင်ငံခရီးဝင်ကြီးအန်တိုနီဘလန်ကန်ကပီအက်ခါပါရီစူစူပေါင်းရှိုက်ဦးကိုပီအက်ခါပရီကြီးမြန်မာနိုင်ငံကလူအခွန်အရေးလှုပ်ရှားရေးလူဆလိုက်မန်ဟာလီယန်ကရှောင်းလူအခွန်အရေးအဖွဲ့အီးပရိုဂရမ်မန်နေဂျာပရိုက်ပီကြီးမြန်မာနိုင်ငံရှိအခရာအဖေးနိုင်ခင်ဒီနာဘေးဖေခံထားရတဲ့လူအဖွဲ့အစည်းတီကိုစားဆောင်ကရီသူတည်တနာပရိုဂရမ်မက်တန်ပူစုခရာပညာရေးနာစီရုံလုံးစော်ခရန်တီကိုလှုပ်ဆောင်ခါပါရီအခုတောင်စားပြီးခါရတဲ့တောင်းဒီကိုရေဒီယိုအန်ယူဂျီဝိသတိကပြပေါ်ထားသောဖန်ပါလေ
ဒီကနေ့ကတော့ဒီများလည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17.6မဂါဟတ်ဇ်တို့မှာဒ ိုက်ရိုက်ဖန်ယူနိုင်နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့ဆက်သွယ်ရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။